မကွေးတိုင်းမြစ်ချေမြို့နယ်ကံမားမြို့ကားလမ်းဘေးမှာရှိတဲ့ခြိုင်ကျေးရွာကိုရွာနဲ့နှစ်မိုင်လောက်ဝေးတဲ့ဖလန်အိုရွာမှာတက်ဆွဲနေတဲ့စစ်တပ်ကဖေဖော်ဝါရီ28ရက်ညနေပိုင်းမှာဝင်ရောက်လာပြီးအရဲသားတွေရဲ့နေအိမ်ကိုမီးရှို့ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။တိုက်ပွဲဖြစ်တာမရှိဘဲဝင်မီးရှို့ခဲ့တာဖြစ်ပြီးတော့အရဲသားတွေလည်းနေအိမ်ထဲမှာမီးလောင်သေဆုံးခဲ့တယ်လို့မြစ်ချေဒေသခံတူကခုလိုပြောပါတယ
်။မနေ့ကညနေ4နာရီပိုးစားနဲ့စာကြည့်စစ်တောင်းထိုးတာကခြံရှိခြံလောက်ခြံကိုစစ်တောင်းထိုးပြီးတော့မီးရှို့သွားတယ်။အဲ့အဲ့နေရောနှစ်ရောပေါင်းအင်ဂျီ150လောက်ပါသွားတယ်။တိုက်ပွဲမရှိဘူးတက်တက်လာပြီးတော့ညနေကတက်တက်လာမီးရှို့သွားတာ။ဒီသူတို့တော့ကလည်းအဲ့မီးတွေပါသွားတယ်လို့ပြောရမလားမသိဘူး။ကြောက်နေတယ်ကြောက်။အဲ့အလောင်းတစ်လောင်းကတော့အမီးတွေကတွေ့တယ်မင်းမတွေလောင်းအောင
်။အင်ဂျီ300ကျော်ရှိတဲ့ခြိုင်ကျေးရွာရဲ့အင်ဂျီထပ်ဝက်နီးပါးမီးလောင်ကျွမ်းခဲ့တာဖြစ်ပြီးတော့ဒီအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာမရှိသေးပေမဲ့စစ်တပ်အာဘော်တွေဖော်ပြနေတဲ့လူမှုကွန်ရက်မှာတော့ခြိုင်ကျေးရွာမှာကာကွယ်ရေးတပ်ဖွဲ့တွေဝင်ရောက်နေတဲ့အတွက်နယ်မြေရှင်းလင်းချိန်မှာမိုင်းနဲ့လက်နက်တချို့သိမ်းဆည်းရမိခဲ့တယ်လို့ဖော်ပြထားပါတယ်။ချင်းပြည်နယ်ကံပက်လက်မြို့နာကဇေရုတ်တရာမြို့နယ်တဲကလုံကြီးကျေးရွာကိုရွာနဲ့တမိုင်အသာကွာမှာရှိတဲ့လက်ပံချင်းကျေးရွာကစစ်တပ်နဲ့စစ်တပ်ထောက်ခံသူပြူစောထီးတွေကဖေဖော်ဝါရီ25ရက်မှာဝင်ရောက်ပြီးမီးရှို့ခဲ့တယ်လို့ကာကွယ်ရေးတပ်ဖွဲ့တွေကပြောပါတယ်။ကာကွယ်ရေးတပ်ဖွဲ့တွေစိုးမိုးနယ်မြေတဲကိုနယ်မြေရှင်းလင်းမှုရောက်လာချိန်မှာလမ်းမှာထိတွေ့တိုက်ပွဲတွေဖြစ်ပွားခဲ့ပြီးစစ်တပ်ဘက်ကအထိနာတဲ့အတွက်အင်ဂျင်130ရှိရဲ့လုံကြီးကျေးရွာကိုမီးရှို့ဖျက်ဆီးသွားတာလို့လည်းပြောပါတယ်။နေအိမ်108လုံးမီးလောင်ကျွမ်းခဲ့ပြီးစာတင်ကျောင်းနဲ့ဘုန်းကြီးကျောင်းမှာမီးလောင်ပျက်စီးသွားခဲ့ပါတယ်။လူထိခိုက်တာမရှိဘဲတရွာလုံးစစ်ဘေးရှောင်နေရတဲ့အတွက်စာနယ်ရိက္ခာအကူအညီတွေလိုအပ်နေတယ်လို့လည်းကူညီပေးဆောင်ရွက်နေသူတွေကပြောပါတယ်။မန္တလေးတိုင်းပြည်ဦးလင်ခရိုင်ထဲကမတရားမျိုးနယ်ထဲမှာလည်းစစ်တပ်ကနယ်မြေရှင်းလင်းရေးတွေလုပ်နေပါတယ်။မတရားမျိုးပေါ်မှာတက်ဆွဲထားတဲ့စစ်တပ်ဟာဖေဖော်ဝါရီ28ရက်မနေ့3နာရီလောက်မှာမြို့မြောက်ဘက်ကကျေးရွာတွေဘက်ကိုရောက်လာပြီးနယ်မြေရှင်းလင်းရေးတွေလုပ်နေတာပါ။နယ်မြေရှင်းလင်းရေးအတွင်းနေအိမ်တွေမီးရှို့ဖျက်ဆီးခံရပြီးတော့အမျိုးသားနှုတ်ဦးလည်းတပ်ဖြတ်ခံခဲ့ရတယ်လို့မန္တလေးမြို့သတင်းတာဝန်ခံက VOA ကိုခုလိုပြောပါတယ်။သက
္ကသဆိုရင်ကျွန်တော်အင်အားဆရာဝန်ကြီးကနေကျွန်တော်မရယာမြို့နယ်မြေတိုင်းပြည်ရောစင်ရကျေးရွာပြီးတော့မြို့တွင်ကျေးရွာတိရောင်ကျေးရွာပေါ့နော်။နောက်ပြီးတော့ဒီကျောင်းကျေးရွာပေါ့။ဒီကျောင်းကျေးရွာကျွန်တော်ကိုင်းကျေးရွာဆက်တည်ကိုစကြောင်းထုတ်ဝင်ရပါတာမျိုးရှိ။နောက်စင်ရကျေးရွာကအင်ဂျင်နှလုံးပေါ့နော်။ပြီးတော့ကျွန်တော်တို့ဒီကန်ကျေးရွာကအင်ဂျင်ရှိလုံးကျောင်းစုပေါင်း10လုံးမြို့ဖြစ်ပြရာရှိပါတယ်။ပြီးတော့ကျွန်တော်တို့ဖမ်းမိတဲ့ပြည်သူတွေကိုလည်းတစ်ဖက်ခဲ့တဲ့အခြေအနေကိုတွေ့ရတယ်။အများဆုံးပြည်သူတွေဦးစားတဲ့ကျောင်းကအဖက်ရှင်နဲ့ကျွန်တော်တို့ဒီကြောင်နော်အဲတော့မြို့သားတယောက်ကျွန်တော်အဲမှာတစ်ချက်ဒါရှိရဲ့ပြီးတော့ကျွန်တော်38နှစ်ရှိခဲ့ကျွန်တော်မြို့သားတယောက်ကိုလည်းတစ်ချက်ခဲ့တာမျိုးရှိတယ်ဗျဟုတ
်နေနေမီးရှို့အရသားတွေကိုတတ်ဖြတ်ခဲ့ပြီးတဲ့နောက်စစ်တပ်ဟာမန္တရာမြို့ပေါ်ပြန်လဲထွက်ခွာသွားတယ်လို့လည်းသူကပြောပါတယ်မန္တရာမြို့နယ်ထဲမှာအခု2024ခုနှစ်နှစ်လတာအတွင်းပြည်သူစေုပ်ထက်မနေတတ်ဖြတ်ခံခဲ့ရတယ်လို့မြေပြင်စင်းကောက်ယူသူတွေကပြောပါတယ်စီရင်တင်းမှနေတဲ့သခိုင်းတိုင်းတွေကကလေးမျိုးတောင်ပိုင်းမှာဒီကနေ့ဖေဖော်ဝါရီ28ရက်ညနေပိုင်းစစ်တပ်နဲ့ကာကွယ်ရေးတပ်ဖွဲ့တွေတိုက်ပွဲတွေဖြစ်ပွားခဲ့ပြီးတော့စစ်တပ်ဘက်ကလေကြောင်းတုံးတိုက်ခိုက်ခဲ့ပါတယ်။တိုက်ပွဲအခြေအနေနဲ့ပတ်သက်လို့ကလေးမျိုးသတင်းစုံစမ်းစစ်ဆေးရေးတာဝန်ခံဖြစ်သူက
ထူမာဗျထူမာဘက်ကိုကျွန်တော်တို့ကလေးမျိုးတွေကနေဒီမှာကား6စီးနဲ့အဲဟောပေါ့နော်ကား6စီးနဲ့အင်အား100ကျော်အဲ့တရားကျော်လောက်စစ်ကြောင်းထိုးလာတယ်ထူမာဘက်ကိုလေစစ်ကြောင်းထိုးလာတဲ့အချိန်မှာပဲအဲကျွန်တော်တို့ဒလိုင်းတပ်ဖွဲ့နဲ့ဒလိုင်းကြီးတပ်ဖွဲ့နဲ့ဝင်တွေ့ရပေါ့နော်တကယ်ပြစ်ကြတယ်ပေါ့ဒီအချိန်မှာသူတို့ဘက်ကမဖောက်နိုင်တဲ့အတွက်ကြောင့်မလို့အဲဝေဟင်နဲ့လာပြီးတော့ပြစ်သွားတယ်ဗျာဝေဟင်နဲ့ကျွန်တော်35နဲ့
ဘာဝေးတပ်ဖွဲ့တွေဟာအခုလ21ရက်ကစလို့ကလေးမျိုးတောင်ပိုင်းမှာပေါ်မြောက်ပိုင်းမှာပါတိုက်ပွဲတွေဖြစ်ပွားနေပြီးကာကွယ်ရေးတပ်ဖွဲ့တွေကစစ်တပ်တပ်ဆွဲထားတဲ့နေရာ၄နေရာထံမှနေကိုတိုက်ခိုက်ခဲ့ပြီးကျေးရွာ300ကိုသိမ်းပိုက်နိုင်ခဲ့ပါတယ်။အဲဒီနောက်ဖေဖော်ဝါရီလ26ရက်နေ့မှာတော့ကာကွယ်ရေးတပ်ဖွဲ့တွေတိုက်ခိုက်သိမ်းပိုက်ခဲ့တဲ့ကလေးမျိုးတောင်ပိုင်းကစက္ကန့်ကျေးရွာကိုစစ်တပ်ဘက်ကမြေပြင်ကနေရောဝေဟင်ကနေပါပြန်လည်တိုက်ခိုက်သိမ်းယူခဲ့ပြီးကလေးမျိုးတောင်ပိုင်းကိုစစ်ကြောင်းထိုးနေတာပါ။ဒါအပြင်ကလေးမျိုးပေါ်မှာရှိတဲ့စစ်တပ်ဟာမြို့အနီးနားကကျေးရွာတွေဘက်ကိုလက်နက်ကြီးတွေနဲ့ပစ်ခတ်တဲ့အတွက်နေအိမ်တွေပေါ်လက်နက်ကြီးကြားရောက်ပောက်ကွဲလို့အရဲသား9ဦးထက်မနည်းသေဆုံးခဲ့ရပြီးအရသားတွေလည်းကျေးရွာတွေကိုဆုံးခွာပြီးစစ်ဘေးတိမ်းရှောင်နေရပါတယ်ခင်ဗျာ။